ဖုန်းဝင်ဟာပြုတ်နိုင်ငံဘေကင်းမြို့မှာကျင်းပတဲ့ဒီ One Belt One Road လို့ခေါ်တဲ့ဒီ21ရာစုပိုလာမစီမံကိန်းကြီးရဲ့မြေလာကမှာမြန်မာနိုင်ငံကနေပြီးတော့တွားပြီးတော့တက်ခွင့်ရခဲ့တယ်လို့သိရပါတယ်ခင်ဗျဘလို့အခက်ခဏအနေများပါဝင်တယောက်ခွင့်ရခဲ့ပါတယ်လဲခင်ဗ
ျကျွန်တော်ကတော့ဒီ NGO ဒီအနေနဲ့လှုပ်ထားတဲ့အဓိကလှုပ်တဲ့ဆွေးနွေးပွဲအတွက်မြန်မာပြည်ကနေပြီးတော့သူကကိုယ်စားလှယ်အနေနဲ့ပြိတာပေါ့နော်ဆိုနိုင်ငံပေါင်းကျွန်တော်တရားကျော်ကနေပြီးတော့လူ600လောက်တက်တဲ့ people to people ဆိုတဲ့ဒီကြီးကြီးအချင်းချင်းပေါ့လေထိတွေ့ဆက်ဆံရေးဆိုတဲ့အခမ်းအနားမှာပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ကြားခြင်းဖြစ်ပါတယ်တစ်ခုလုံးကတော့အားလုံးကျွန်တော်ခံမှန်းတော့ဆိုသူတို့ပြောတာဆိုရင်လူပေါင်း1800လောက်ပါတယ်လို့ပြောတယ်တကယ်ဟုတ်ဖွင့်ပွဲနဲ့အားလုံးပါဝင်တဲ့လူပေါင်းပါလေ
ဟုတ်ကဲ့ခင်ဗျာ
တကယ်ဟိုတင်းကတော့ဟို6ခုခွဲထားတယ်ကန္တာ6ခုခွဲထားတယ်ပေါ့ကန္တာ6ခုထဲမှာကျွန်တော်တို့ဒါတစ်ခုပေါ့လေ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံကဒေါက်တာဖုန်းဝင်းလိုပဲတခြားပညာရှင်တွေတက်တီပညာရှင်တွေဒီ NGO အဖွဲ့အစည်းတွေကိုကိုစားပြုတဲ့ကိုယ်စားလှယ်လည်းတက်ကြတယ်ကြားပါလေခင်ဗျာမြန်မာနိုင်ငံကဘယ်နှယောက်တက်တယ်များသိရပါလဲ
ကျွန်တော်အဲ့ဒီမှာတွေ့တာတော့သူကဟိုအစိုးရကိုကူစားပြုပြီးတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဟိုပြည်အောင်စုဝန်ကြီး၂ယောက်ဒုတိယဝန်ကြီး၂ယောက်နဲ့ဟိုတန်ယုံအရာရှိတွေစံတမန်တွေလာကြတယ်တွေ့တယ်ဒါအစိုးရပိုင်းကနေလာတာပေါ့အရက်ဖက်ပိုင်းကနေကြတော့၄ယောက်တွေ့တယ်တယောက်တယောက်ကတော့နိုင်ငံရေးဂျုံကနေပြီးတော့ဖွဲ့ထားတဲ့ MySys ပေါ့လေ NGO ဒီတင့်တင့်ကိုခေါ်မှာပေါ့အဲ့ဒီကိုကူစားပြုပြီးတော့အဲလာတာတွေ့တယ်နောက်တစ်ယောက်ကလည်းအဲ့ဒီ MySys ကနေပဲကိုစားပြုပြီးတော့မူဝါဒပေါ့လေဖော်ထုတ်ရေးအတွက်လာတယ်။နောက်တစ်ယောက်ကတော့ဒီကျေးစင်တောင်လေဗရန်တောင်ပေါ့လေလေဗရန်မှာလုပ်တဲ့ကြီးမီစီမံကိန်းမှာလုပ်နေတဲ့အလုပ်သမားလေးတယောက်ကိုအလုပ်သမားနဲ့ရွာသားလေးတချို့ကိုထူထောင်ပေးထားတယ်ဆိုပြီးတော့သူစီးပွားရေးလုပ်ငန်းလေးထူထောင်ပေးထားတယ်ဆိုတော့အဲ့ဒီစီးပွားရေးလုပ်ငန်းရဲ့ကိုယ်စားလှယ်အဖြစ်တယောက်ကိုခေါ်လာတာတွေ့တယ်ဆိုကျွန်တော်ပါဝင်ဆိုရင်တော့အရပ်သား၄ယောက်ဖြစ်တာပေါ့နော
်အစိုး
ရကမြန်မာအစိုးရရဲ့အဖွဲ့ရဲ့အရပ်သား၄ယောက်ရဲ့တွေ့ပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီခေတ်တည်ပိုလာမကြီးလို့အခုဒါအလွယ်တကူပြောကြတာပေါ့နော်ဒီနောက်ကွယ်မှာတော့သူအ내အိဗယ်တွေတရုတ်နိုင်ငံကဖော်ဆောင်လိုတဲ့ဟိုပေါ့သူ့ရဲ့ intention သူ့ရဲ့ရည်ရွယ်ချက်ကတော့အများကြီးရှိတယ်ဆိုပြီးတော့ကျွန်တော်တို့ကြားရပါတယ်ဒါပေမဲ့လည်းဒီပိုလာမနဲ့ပတ်သက်ပြီးတော့ကောင်းဤဆိုဤအမျိုးမျိုးပြောဆိုဝေဖန်နေကြတာတွေလည်းဒေါက်တာဖုန်းဝင်းတို့လည်းကြားမိမှာပေါ့နော်ဆိုတော့ကျွန်တော်သိကျင်တာကဒီခေတ်တပိုလာမမှာဒီတရုတ်နိုင်ငံဟာလုံနေတဲ့အထက်မှာမြန်မာနိုင်ငံကလည်းအင်းနီးချင်းနိုင်ငံဖြစ်တာနဲ့အညီပေါ့နော်ဒီသူ့ရဲ့လမ်းကြောင်းပေါ်မှာအခင်အကျတဲ့နေရာမှာရှိနေတယ်လို့ကျွန်တော်တို့ကြားရပါတယ်အဲ့တော့မြန်မာနိုင်ငံပါဝင်ခြင်းအပြင်ရောဒီပိုလာမမှာပါဝင်ခြင်းအပြင်ဘလို့အကျိုးအမြတ်ဒီများရနိုင်မယ်လို့ထင်မိပါလဲခင်ဗျ
ဒီစီမံကိန်းကြီးကတော့အဓိကသူတို့အခမ်းအနားမှာ6ခုမှာသူတို့တည်ဆောက်ရေးလုပ်မှန်တော့ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦတွေကိုတည်ဆောက်တာမျိုးလုပ်မယ်။ပြီးတော့ဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှုဒါမျိုးလုပ်မယ်။ဒါသူတို့အနေနဲ့တတိယအနေနဲ့ကတော့ကုန်သွယ်ရေးကိုသူတို့လုပ်မယ်။ဆိုတော့အဲ့3ခုကိုအဓိကထားပြီးတော့သူတို့လုပ်မယ်။လုပ်လေလုပ်ပြီးဒီအဲသူတို့လုပ်လေလုပ်နိုင်တဲ့သဘောရှိတယ်။အားလည်းရှိတယ်။လုပ်လေလုပ်တတ်တယ်။လုပ်လေလုပ်နိုင်တယ်။အချင်းကြီးကိုရောက်လာတဲ့အခါကျတော့သူကတကဘာလုံးကိုဖြန့်ကျက်ပြီးတော့သူ့ရဲ့နိုင်ငံအတွက်လည်းပါတယ်တခြားနိုင်ငံအတွက်လည်းပါမယ်အဲဒီအတွက်ကိုသူကဥဆောင်မှုအခမ်းအနားနဲ့လိုချင်တဲ့သဘောနဲ့လှုပ်လာတယ်လို့ကျွန်တော်ကတော့တွေးပြီးပါတယ်ဆိုတော့အဲ့မှာကြည့်လိုက်တော့ကျွန်တော်တို့ကအိမ်ကြီးချင်းနိုင်ငံဖြစ်တာနဲ့အညီကျွန်တော်တို့အတွက်ကတော့ဒါဟိုသိပြီးတော့အရေးကြီးတဲ့စီမံကိန်းတစ်ခုလို့ကျွန်တော်မြင်ပါတယ်ဒီစီမံကိန်းကနေပြီးတော့အဲခက်ခော့ပါနေပြီးတော့တတိပတ်ရည်တည်ဖို့ဖြည့်ချဲတဲ့အခြေအနေရှိတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ကတော့ပါပြီးတော့မှလှုပ်ဆောင်မှရမယ်ဒါပေမဲ့ပါပြီးတော့မှလှုပ်ဆောင်မှရမယ်ဆိုဒီပါဝင်တဲ့နေရာမှာအဓိကကတော့ကျွန်တော်တို့နိုင်ငံမှာလာလုပ်တဲ့စီမံကိန်းတွေဟာကျွန်တော်တို့ရဲ့ပြည်သူတွေတကယ်အကျိုးရှိမဲ့စီမံကိန်းတွေဖြစ်အောင်ကျွန်တော်တို့ရဲ့ပါဝင်ခြင်းတွေမပျက်စီးအောင်ကျွန်တော်ရဲ့ယဉ်ကျေးမှုအမွေအနှစ်တွေမပျက်စီးအောင်ကျွန်တော်နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုကိုအထောက်အကူပြုအောင်ဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ကအဲစူးစမ်းပြီးတော့လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လည်းသွားလိုက်တာပေါ့နော
်ဒေါက်တာဖုန်းဝင်းပြောသလိုတဘာပေါင်းခြင်းမထိခတ်အောင်ဒီတက္ကံပြည်သူတွေအတွက်အကျိုးရှိအောင်ဆိုတဲ့သူ မူလဟိုဟောပေါ့နော်ဟိုကိုကိုလူမျိုးကိုတန်းပြည်အတွက်အကျိုးဖြစ်စေမဲ့အချက်တွေသူတို့ထက်တင်စဉ်းစားမိအောင်ဟို NGO အနေနဲ့ဒေါက်တာဖုန်းဝင်းတက်တဲ့ဆိုမယ်လေဒေါက်တာဖုန်းမြန်မာနိုင်ငံကိုစားပြုပြီးတက်တဲ့ဆိုမယ်လေဒေါက်တာဖုန်းဝင်းတို့လိုတခြားနိုင်ငံတွေက NGO ကိုယ်စားလှယ်လည်းတက်ကြတာလည်းရှိမှာပဲလေဆိုတော့ NGO တွေအနေနဲ့ရောအဲ့လိုမျိုးဒီပောင်းဝင်းကျင်ထိခိုက်မှုနေအောင်ဒေသခံလူထုအတွက်အကျိုးဖြစ်အောင်ဆိုတဲ့အဟာတွေအဲ့ဒီအချက်တွေကိုယ်တိုင်းပြည်ကိုယ်လူမျိုးဟိုကိုယ်ဒေသအတွက်အကျိုးဖြစ်စေမယ့်အချက်တွေပါလာအောင်ဘယ်လိုများလှုပ်ဆောင်ပေးနိုင်မလဲ။ဘာတွေများတင်ပြခွင့်ရခဲ့ကြလဲဗျ။
အခုကတော့ကျွန်တော်ကဟိုကျွန်တော်ကိုယ်တိုင်ပေါ့လေတရုတ်ပြည်သွားတော့လုံနိုင်တာကတော့တရုတ်ထိပ်တန်းကောင်းဆောင်တွေကိုကျွန်တော်တို့ဒါစီမံကိန်းတွေကိုဆန်ပြဖြစ်အောင်လုပ်ပါကျွန်တော်တို့ပြကနေပြီးတော့ဒီရင်းချင်းမှုရဘလို့ရှိတယ်ကျွန်တော်တို့ပြည်သူတွေကဘလို့ဟိုအမြင်ရှိတယ်ဆိုတာကိုတော့ကျွန်တော်ပုံမှန်လေးလေးနှစ်ဦးချင်းတွေ့တော့လဲဟိုနှစ်ဦးချင်းတွေ့ပြီးပြောတာလည်းရှိတယ်အုပ်စုလိုက်ကျွန်တော်တို့ပြောတာလည်းရှိတယ်ဒီလူ600လောက်အကြားထဲမှာဒီပြောခဲ့တာရှိတာပေါ့လေဆိုတော့အဲ့ဒါကလည်းတခုပြီးတော့ရေရှည်ကျွန်တော်တို့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်လို့ရအောင်ဆိုပြီးတော့ဒီပိုလမ်းမကြီးမှာပါတယ်NGO ကိုပဲဒီ NGO တွေကိုပူးပေါင်းဆောင်ရွက်ဖို့ကွန်ရက်ဆိုပြီးတော့ကျွန်တော်တို့ဖွဲ့လိုက်တာရှိတယ်ဆိုတော့အဲ့မှာလည်းကျွန်တော်ကနေပြီးတော့အဲသူတို့ဒီတရုတ်ပြည်က NGO တွေနဲ့ပေါင်းပြီးတော့ဟိုတာဝန်ယူထားတယ်မြန်မာပြည်က NGO တွေကိုလည်းတာဝန်ကျင်တဲ့ NGO တွေလည်းကျွန်တော်တို့ဖိတ်မယ်ဖိတ်ပြီးတော့အကြံဉာဏ်တွေယူမယ်ပေါ့လေဆိုတော့အဲ့လိုလုပ်ဖို့ကျွန်တော်တို့စီမံချက်လေးပေါ့လေ action plan လေးတစ်ခုလေးကျွန်တော်တို့ဆွဲထားတာလေးရှိတယ်ဆိုအဲ့စီမံချက်အတိုင်းလည်းကျွန်တော်တို့ဒါ NGO တခြားပြည်သားဆိုင်ရာ NGO တွေဒီပြည်ညာရပ်ပိုင်းဆိုင်ရာ NGO တွေကိုဖိတ်ခေါ်ပြီးတော့သူတို့ရဲ့အကြံဉာဏ်အနေနဲ့ကျွန်တော်တို့ကစုပေါင်းပြီးတော့ပြုတ်ဒီတကူကျွန်တော်တို့ပြန်တင်ပြမှာပါလို့